မကွေးတိုင်းဒေသကြီးထီလင်းမြို့နယ်အနီးမှာဒေသခံတွေနဲ့စစ်ကောင်စီတပ်တွေနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ပွားနေပြီးဒေသခံတွေဘက်ကလည်းကြဆုံတာရှိသလိုစစ်ကောင်စီဘက်ကလည်းကြဆုံတာတွေရှိနေပါတယ်။ထီလင်းမြို့မှာတော့လူအသွားအလာမရှိသလောက်တိတ်ဆိတ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုသားညိုကပြောပြပါမယ်ခင်ဗျာ။
မကွေးတိုင်းဒေသကြီးထီလင်းမြို့နယ်သုံးမိုင်ကျော်သာဝေးတဲ့မကွေးကန်ကောကာလန်ပီကထန်းတပင်ကြီးရွာမှာစစ်ကောင်စီဘက်ကစီဒီအမ်လုပ်နေတဲ့ကြောင်းစရာတွေကိုကြောင်းပြန်တက်ဖို့ဖိအားပေးရကနေပြီးတော့မနေ့မေလ3ရက်နေ့ကစပြီးတော့ရွာကန်တွေနဲ့တပ်တွေကြားအပြန်အလှန်ပစ်ခတ်မှုတွေစခဲ့တာပါဒီကနေ့မေလ4ရက်နေ့မနေ့ပိုင်းမှာလည်းအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့ပြီးတော့စစ်ကားနှစ်စီးကိုဒေသခံတွေဘက်ကမီးရှို့ဖျက်ဆီးခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့တိုက်ပွဲဖြစ်နေတဲ့ထန်းတပင်ကြီးရွာနာအနီးကဒေသခံတူဦးက view ကိုခုလိုပြောပါတယ
်အပြန်အလှန်ပစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာကျွန်တော်ဒီစစ်ကောင်စီဘက်ကနေပြီးတော့ဒီနေ့ဘက်ကိုဒီမျိုးဘက်ကိုပြန်ဆုတ်လာတယ်ဒါကလားဒီဘက်ကတော့ကျွန်တော်တို့မနေ့ကဒီနေ့ရှိပေါ့နော်၃ရက်ဆုံးရောက်ကြဆုံးတယ်စစ်ကောင်စီဘက်ကတော့၄ရက်ကြဆုံးတယ်လို့ပြောရပါတယ်ခင်ဗျာ။အဲဒါသူတို့တိုက်ပွဲဖြစ်တဲ့အခါမှာဒီကားပေါ်နဲ့ရှင်းပြတဲ့အခါမှာဒီစစ်သားတွေကိုခေါ်ပြီးတော့မှမြှောက်ပြီးတော့ပြစ်တဲ့အခါမှာကားလက်ကျန်နေခဲ့တဲ့နေသားမျိုးကိုလူရက်နေဝိုင်းပြီးတော့မှဖြတ်ပြီးတော့မီးရှို့နေတာပါ
။စစ်တပ်ရဲ့သတင်းထုတ်ပြန်ချက်မှာတော့စစ်သား2ဦးဒဏ်ရာရတယ်လို့ပြောထားပေမဲ့တိစုံသူရှိတယ်လို့တော့မပြောပါဘူး။ထီလင်းရွာသားတွေဟာသူတို့ကန်ဆောင်လေးရှိတဲ့တူမီတနတ်တွေနဲ့ပြစ်ခတ်ခဲ့ကြတာဖြစ်ပါတယ်။ဒီပစ်ခတ်မှုတွေကြောင့်ထီလင်းမြို့မှာလည်းအခုတိတ်ဆိတ်နေပြီးတော့အသွာလာမရှိသလောက်ဖြစ်နေတယ်လို့ထီလင်းဒေသခံတူကပြောပါတယ
်။ဒီဝဲသွားလာဖာများတယ်လို့လွတ်လွတ်လပ်လပ်သွားဖို့လာဖို့နည်းနည်းတော့ခင်းသွားတာပေါ့။အဲဒီကျမှအခုမြို့ပေါ်မှာရေအဲဒီအခုဖြစ်နေတဲ့ရွာရဲ့အမီနာတဝိတ်တွေဆိုလို့ရှိရင်အခုဆိုလို့ရှိရင်ဘုံကြီးကျောင်းတို့ဘာလို့ဒီမှာဆိုပြီးတော့မှနေရတဲ့အပိုင်းကြီးရှိတယ်။အဲဒီရွာလေးအပြင်မျိုးထွက်သွားတာတို့ဘာလို့ရတာမရှိသေးပါဘူး။ထွက်ပြေးတာတို့ဘာလို့လဲ။ဒီအခြေအနေတော့ရှိတယ်။ကြီးလန်တာကအခြေအနေပေါ့။ဒါကြီးတော့ကျွန်တော်ရတဲ့မကောင်းဘူးပေါ့ဒီလိုလုံးချုံရလေစီစီးတာကြတော့ထီလင်းအဝင်တောင်ဖက်မှာကြတော့တတိစီစီးတယ်အဲဒါပြီးတော့ကြမှာထီလင်းဖက်ကဒီထီလင်းမျိုးအနောက်ဖက်ကပေါ့လေအဲဒီမှာလည်းတတိစီစီးတယ်နေရာတော့တော့စီစီးနေတာပေါ့အဲဒီ
မကွေးတိုင်းဒေသကြီးပေါ့မြို့နယ်ရေပြာကြီးရွာမှာလည်းဒီကနေ့ညနေပိုင်းမှာစစ်တပ်ကလာရောက်ပစ်ခတ်တာကြောင့်သုံးဦးသေဆုံးခဲ့ပြီးတော့ရွာသားတွေထွက်ပြေးနေရတယ်လို့ရေပြာကြီးရွာဒေသခံတူကပြောပါတယ်ရွာ
ပေါ့ဒါဘုတ်ပတ်နဲ့ရောက်လာပြီးမှပေါ့အဲမျိုးတနေ့တင်နေအရင်ဆုံးပစ်တယ်ပစ်ပြီးမှဒီလမ်းသေးမှာရှိရဲအိမ်ထဲမှာလမ်းသေးရအိမ်နေရမှာရှိရဲလူတွေမနှမြောက်သူတို့ကဘောနဆွဲခေါ်သွားတယ်ရှင်ပြီးတော့ရေပြင်းကတုံးလို့ကြရတယ်ရှင်ဒါပေမဲ့ခုတင်တော့အကုန်လုံးဘောနလူတွေကထွက်ပြေးနေရဆိုတော့တိတိကျကျတော့မတိရသေးဘူးရှင်ဆိုတော့လေ
မနေ့မေလ3ရက်နေ့ပြစ်ခတ်မှုကိုစစ်ကောင်စီဘက်ကသတင်းထုတ်ပြန်ရမှာတော့ရွာသားတွေဘက်ကလက်လုံမိုင်းတွေတူမီတနတ်တွေနဲ့ပြစ်ခတ်လို့စစ်ကောင်စီဘက်က6လမ်းပြစ်ခတ်ပြီးရွာသားတချို့ကိုလက်လုံမိုင်းတူမီတနတ်တွေနဲ့အတူဖမ်းဆီးရမိတယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ